ဒီကနေ့မှာကြာရောက်တဲ့2020ခုနှစ်နှစ်သစ်ကစလို့မြန်မာပြည်သူပြည်သားအပေါင်းငြိမ်းငြိမ်းချမ်းချမ်းနဲ့အတူရှင်တွဲနေနိုင်အောင်ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေဘလို့ဆန္ဒပြုကြတယ်ဆိုတာကို VOA သတင်းထောက်စုစုကတင်ပြပေးထားပါတယ်ရှင်
တက်ဂရီ2020နှစ်စန်းတည့်ရနေ့ကစပြီးတရဝါရီကိုချမ်းသာစိတ်ချမ်းသာရှိစေဖို့နဲ့လူအင်ဆန္ဒတွေပြေဝစေဖို့နိုင်ငံတော်တန်ခါနာယကအဖွဲ့ဥက္ကဋ္ဌဗမော်ဆရာတော်ဒေါက်တာဗန္ဒနာကုမာရပြည်ဝန်သားကအခုလိုဆုတောင်းမိန့်ကြပါတယ
်အားလုံးသောတိုင်းသူပြည်သားကမ္ဘာသူဘဝသားတွေကိုချမ်းသာစိတ်ချမ်းသာရှိပြီးတော့လူအင်ဆန္ဒတွေအားလုံးပြေဝကြပါစေကုန်တည်း
နှစ်သက်ကိုအချိန်ခါမှာမြန်မာပြည်ရင်းကနေရဲဆွန့်ခွာနေထိုင်နေရသူတွေနဲ့တကွပြည်သူတွေအခက်အခဲတွေအားလုံးပြေလည်စေဖို့ဆူတောင်းပေးသူကတော့အစ္စလာမ်ရေးရာကောင်စီဌာနချုပ်တွဲဘက်အတွင်းရေးမှူးဦးဝနာရွှေပါ
နှစ်သက်ကိုကုန်ပြီးတော့တဲ့တဲ့ရောက်တဲ့ခါမှာပေါ့နော်မြန်ဟောင်းကကျွန်တော်တို့ဝန်နေစရာတွေကြီးခွဲစရာတွေဒီဟာတွေကိုနှစ်သက်ကိုပါမလာစေခြင်းပေါ့နော်နှစ်သက်မှာမင်္ဂလာရှိစေခြင်းနဲ့နှစ်သက်မှာအကောင်းကြီးရစေခြင်းနဲ့နှစ်သက်မှာကျွန်တော်တို့အခက်အခဲရှိတဲ့လူတွေနေရဲဆွန့်ခွာတဲ့ဒါဟာဒီဒုက္ခအခက်အခဲအားလုံးကိုဒီကြောက်ဆင်းတွေကိုအစနာပြုပါတယ်
ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘိုကလည်းငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်စေကြောင်းနှုတ်ခွန်းဆက်အမှားစကားပြောကြားခဲ့ပါတယ
်ဒီမြန်မာပြည်မှာရှိတဲ့ပြည်သူပြည်သားများဟာညှော်လင့်ခြင်းနဲ့တိုးတက်ဖွံ့ဖြိုးခြင်းနဲ့ငြိမ်းချမ်းခြင်းကိုရရှိစေတော်မူပါငြိမ်းချမ်းခြင်းဟာဖြစ်နိုင်ပါတယ်ငြိမ်းချမ်းခြင်းသာလျှင်တခုတည်းသောလမ်းစဉ်ဖြစ်ပါတယ်စိတ်ကောင်းလုံကောင်းရှိတဲ့သူတွေငြိမ်းသက်ချမ်းသာခြင်းခံစားရပါစေငြိမ်းချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ
်မြန်မာနိုင်ငံမှာဒါမကကဘာတဝန်းမှာရှိတဲ့သူတွေအနေနဲ့ကိုယုံကြည်ရဘာသာကိုကိုးကွယ်ခွင့်ရှိပြီးတဦးနဲ့တဦးယုံကြည်ရဘာသာရေးအပေါ်ဝေဖန်တိုက်ခိုက်မှုမပြုဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုဥက္ကဋ္ဌဦးမောင်ရွှေကအခုလိုဆန္ဒပြုထားပါတယ်
ကဘာရရမှာဖြစ်နေတဲ့ကတ္တနာတွေအလုံးပြည့်ပြည့်လည်လည်နဲ့ပြည့်ရှင်းသွားပြီးတော့ကဘာသူဘဝသားအလုံးချမ်းမှချမ်းသာစွာနဲ့ကိုယ်တည်းထုံးစံအတိုင်းဟုတ်ပြုကိုယ်ကိုယ်နေထိုင်ကြဖို့အဓိကတော့ကျွန်တော်တို့အခုချိန်မှာဖြစ်နေတဲ့ဘာသာရေးနဲ့ဒီပခတ်ခြင်းအတွက်ပါအလုံးညီညီညီညီရယ်ကိုယ်ယုံကြည်တာကိုကိုယ်ကိုယ်ပဲပါကိုယ်ယုံကြည်တာကိုကိုယ်လုပ်ပါဒါပေမဲ့တယောက်တယောက်ကိုမင်းမှားတယ်ငါမှန်တယ်အဲ့ဒါတွေမပြောတင်ဘူးအဲ့ဒါအတွက်လည်းဖြစ်စေခြင်းနဲ့အန္တရာယ်ရှိပါလား
နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့2020ပြည်နှစ်နှစ်တကူနှုတ်ခွန်းဆက်အမှားစကားအဖြစ်နိုင်ငံတော်မှာတွေ့ကြုံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအမှန်တရားမျှတမှုနဲ့ရိုးသားပွင့်လင်းမှုတို့ကိုလက်ကင်ထားဖြေရှင်းမှကျော်လွှားနိုင်မှာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်